ကမ္ဘောဒီးယားနိုင်ငံမှာနှစ်ပေါင်းများစွာပြတ်ကွက်နေတဲ့ရှေးဟောင်းမျိုးကြီးတစ်ခုကိုသုတေသနပညာရှင်တွေစပြီးတော့တွေ့ရှိခဲ့ပါပြီ။လွန်ခဲ့တဲ့နှစ်ပေါင်း1200ကျော်လောက်ကတည်းကတည်ရှိခဲ့တာဖြစ်နိုင်တယ်လို့ယူဆရတဲ့ဒီမျိုးဟောင်းဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနေပြီးတော့ကမ္ဘာရှေးဟောင်းမွေနှစ်ဖြစ်သတ်မှတ်ထားတဲ့အန်ကောဝတ်ဘုရားကျောင်းထက်ကိုခေတ်ဆောနိုင်တယ်လို့ပညာရှင်တွေကယုံကြည်ထားကြတာပါ။ဒီမြို့ကြီးကိုရှေးဟောင်းသုတေသနပညာရှင်တွေဘလို့ရှာဖွေတွေ့ရှိကြခဲ့တယ်လဲဆိုတာကိုမနတာချန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။နှစ်ပေါင်းများစွာပျောက်ကွယ်နေခဲ့တဲ့မဟန္ဒရာပါဗာဒာမြို့ဟောင်းကိုခေတ်ပေါ်လေဆာရောင်ကြီးတွေအသုံးပြုပြီးမြေပုံရေးဆွဲတဲ့နည်းပညာသစ်တွေရဲ့အကူအညီနဲ့ကမ္ဘောဒီးယားနိုင်ငံစီယန်ရီမြို့မှာတွေ့ရှိခဲ့ပြီးဖြစ်တဲ့အကြောင်းရှေးဟောင်းသုတေသနပညာရှင်တွေကနေပြီးခဲ့တဲ့လလဲကကြေညာခဲ့တာပါ။စနစ်ရာစုလောက်မှာတိဆောက်ခဲ့တဲ့အန်ကောဝတ်ဖျားကျောင်းတော်မတိုင်ခင်နှစ်ပေါင်း350လောက်မှာကလေးကဒီမဟန္ဒရာပါဗာဒာမြို့ဟောင်းကြီးဟာအရင်တည်ရှိခဲ့တာဖြစ်နိုင်တယ်လို့ယူဆရပြီးတော့အခုချိန်မှာတော့ဒီမြို့ဟောင်းကြီးဟာကမ္ဘောဒီးယားနိုင်ငံရဲ့ပြည်ရင်းစစ်အတွင်းကမြုပ်ခဲ့တဲ့မြေမြုပ်မိုင်းတွေနဲ့တစ်ပင်ခြုံနယ်တွေထုထက်တဲ့ဒီတောနဲ့ကြီးအောက်မှာလူမသိသူမသိတည်ရှိနေတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီလိုတောကြီးမှန်မဲအောက်မှာရှိတဲ့မြေနေရာကိုအတိအကျကောက်ကြောင်းရေးဆွဲနိုင်အောင်လို့ရှေးဟောင်းသုတေသနပညာရှင်တွေကလိုက်တာအမည်ရှိဒီလေးစားရောင်ကြီးအသုံးပြုပြီးမြေပုံရေးဆွဲတဲ့ဤပညာသစ်ကိုတုံးခဲ့ကြတာလည်းဖြစ်ပါတယ်။မောင်ခူလန်တောင်နဲ့ပတ်သက်တဲ့နောက်ထပ်အချက်လက်တွေကိုနှစ်ပေါင်းများစွာသုတေသနလုပ်ပြီးတော့မြေပုံဆွဲသူလည်းဖြစ်တခါမြေပုံကိုကြည့်ပြီးတော့ဒီပျောက်ဆုံးနေတဲ့မဟန္ဒရာပါဗာဒာမြို့ဟောင်းကြီးကိုတွေ့အောင်ပထမဦးဆုံးရှာနိုင်ခဲ့သူလည်းဖြစ်တဲ့ Stephanie DeGraff က
it's massive, it's a complete revolution. I'd say it's the biggest archaeological find in a century even
တကယ်ကြီးကြီးပါဒါတကယ်အပြောင်းအလဲတစ်ခုလည်းဖြစ်ပါတယ်ရာစုနှစ်တစုဓမ္မမဟုတ်ဒီတဲ့မကတဲ့အချိန်အတွင်းအကြီးမားဆုံးရှာတွေ့ခဲ့တဲ့ရှေးဟောင်းမြို့တော်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ
်အရင်တုန်းကတော့ဒီ Mount Kulan Town တဝိုက်ကပျောက်ဆုံးနေတဲ့မြို့တစ်မြို့နဲ့ပတ်သက်တဲ့ theory တွေ Stephanie ရဲ့လှုပ်ဖော်ကင်ဘတ်တွေစီမှာရှိခဲ့ပြီးမဲ့ပတ်ဝန်းကျင်မြေအနေအထားအရတိုင်းထွာဖို့ခက်ခဲတာကြောင့်အထောက်အထားနည်းနည်းပဲရခဲ့တာဖြစ်ပါတယ်အခုနောက်ဆုံးမှာတော့Stephanie ရောသူ့လှုပ်ဖော်ကင်ဘတ်တွေပါဒီမြို့ဟောင်းကြီးရဲ့အရွယ်အဆောက်ကိုခန့်မှန်းလို့ရနေပါပြီ။မောင်ခူလန်တောင်ကျင်းမှာရှိတဲ့နေရာတွေနဲ့အနားတစ်ဝိုက်ကအခြားဘုရားကျောင်းတွေကိုကြည့်ကြည့်အားဖြင့်ဒီမြို့ကြီးရဲ့ကြီးကျယ်ခမ်းနားမှုကိုမြင်တွေ့နိုင်သလိုအန်ကောခစ်ကထွန်းကားခဲ့တဲ့လူယဉ်ကျေးမှုတမိုင်းဟာလည်းထင်ဟပ်ပေါ်လွင်နေပေမဲ့တော်တော်များများကတော့ဒီတောနဲ့ကြီးထဲမှာပျောက်ကွယ်နေတော့မှအခုရှာဖွေတွေ့ရှိခဲ့တဲ့မဟန္ဒရာပါဗာဒာမြို့ဟောင်းကြီးဟာဂျပန်နစ်တွေရဲ့လက်ထက်ကနေတိုင်းပြည်လွတ်မြောက်အောင်နဲ့နိုင်ငံတွင်းစစ်ခင်းနေတဲ့ပြည်နယ်တွေကိုပြန်လည်ပေါင်းစည်းစေနိုင်ခဲ့တဲ့ဒုတိယမြောက်ဂျေယာဗာမန်ဘရင်မင်းမြတ်နဲ့ပတ်သက်နေနိုင်တယ်လို့ကမ္ဘောဒီးယားသုတေသနပညာရှင်တွေကယုံကြည်ကြပါတယ်။ရှေးဟောင်းသုတေသနနဲ့ဖွံ့ဖြိုးမှုဖောင်ဒေးရှင်းကသုတေသနပညာရှင်စခါရာစခွမ်ကလည်
း We think in the future if we have more resources we will have the good conclusion about theCivilization in Kulan Mountain
အနာဂတ်မှာကျွန်တော်တို့အတွက်အကူအညီတွေပိုရလာမယ်ဆိုရင်ဒီ Kulan Town ကယဉ်ကျေးမှုနဲ့ပတ်သက်တဲ့သုံးသပ်ချက်တစ်ခုချမှတ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
် Stephanie နဲ့သူ့လုပ်ဖော်ကင်ဘတ်တွေအတွက်ကတော့ဒီမြေပုံဟာတဲလွန်စာတစ်ခုပါပဲအရင်တုန်းကတော့အဲ့ဒီနေရာမှာမြို့တစ်မြို့ရှိခဲ့တယ်ဆိုတာကိုသူတို့တွေသိခဲ့ကြပြီမဲ့အဲ့ဒီမြို့နဲ့ပတ်သက်တဲ့တခြားအချက်လက်တွေကိုတော့ဘာတစ်ခုမှမသိခဲ့ကြဘူးလို့သူတို့ကဆိုပါတယ်ဒါကြောင့်အခုဆိုရင်ဘရင်တပါးရဲ့ကြီးမားတဲ့လျှို့ဝှက်စမ်းကြယ်မှုတစ်ခုကိုဖော်ထုတ်နိုင်တော့မယ်လို့သူတို့ကပြောဆိုခဲ့ကြပါတယ်ရှင်